မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်တာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇန်နဝါရီလ5ရက်နေ့နေဆွဲနဲ့ခွင့်ပြုလိုက်ပါတယ်။ဒါကြောင့်နိုင်ငံရေးပါတီတစ်ခုအဖြစ်တရားဝင်ရည်တည်ခွင့်ရပြီဖြစ်တဲ့ NLD ပါတီရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ကြားပြတ်ရွေးကောက်ပွဲတွေမှာဝင်ပြီးတော့ရှင်ပြိုင်မှုအခြေအနေတွေကိုတော့ NLD ပါတီကိုဆက်သွယ်မေးမြန်းထားတဲ့မသင်းတီကဆက်ပြောပြပေးမှာပါရှင်။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးပါတီမှတ်ပုံတင်ခွင့်ပြုချက်နဲ့ပါတီမှတ်ပုံတင်နံပါတ်ကိုနေပြည်တော်မှာရှိရပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ဇန်နဝါရီလ5ရက်ကြာသပတေးနေ့နေဆွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပြည်ထောင်စုကော်မရှင်ရဲ့ခွင့်ပြုချက်ကိုရန်ကုန်တိုင်းကော်မရှင်ကနေတဆင့် NLD ပါတီကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ NLD ပါတီရဲ့ပြောခွင့်ရသူဦးညံဝင်းကပြောပါတယ်
။ကျွန်တော်တို့ဒီနေ့နေ့ချင်းမှာရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ကလမ်းကြောင်းကြားပါတယ်။ကျွန်တော်တို့နေပြည်တော်ကအမိတ်သွားပါပြီ။စားရလာကြပါဆိုကျွန်တော်တော့ယူပါတယ်။ကျွန်တော်တို့ဒီနေ့ရက်ဆွဲနေပါ။နောက်ပြီးတော့ကျွန်တော်တို့ပါတီရဲ့မှတ်ပုံတင်နံပါတ်က49ပါ။ဘာသာအလံတစ်စိတ်အားလုံးအကြည့်ဖြစ်ပါပြီ
။နိုင်ငံရေးပါတီဖြစ်တရားဝင်ရည်တည်ခွင့်ရသွားပြီဖြစ်တဲ့ NLD ပါတီအနေနဲ့ရှေ့လုပ်ငန်းစဉ်တွေအဖြစ်ဒီပါတီဝင်လက်ခံရေးကိစ္စကိုအမြန်ဆောင်ရွက်မှာဖြစ်တယ်လို့ဧပြီလ1ရက်နေ့မှာကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲအတွက်လည်း NLD ပါတီကနေရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းကိစ္စတွေကိုစတင်လှုပ်ဆောင်တော့မှာဖြစ်ပါတယ်။
အများလို့ရမယ်လို့ကတော့ပါတီဝင်၆လွာပုံစံတွေကျွန်တော်တို့ထုတ်ပေးမယ်။ဒါမဲ့တင်းနေတာတွေကစပြီးတော့ထုတ်ပေးမယ်။အဲနောက်ဒီတိယအဆက်တည်းလို့ရမှာက17ရက်နေ့နောက်ဆုံးထားပြီးတော့တိုင်းဆရာမြို့နယ်ကလက်လက်နေရာတွေအတွက်ထုတ်တော်ကိုယ်စားလှယ်တအူးစီကျွန်တော်တို့ဒီကိုအငြိစင်းပေးပို့နိုင်တယ်လို့ကျွန်တော်တို့အကြောင်းကြားထားတယ်။အဲ့ဒါသူတို့ပေးပို့လာပြီးရင်17ရက်ကျော်တာနဲ့ကျွန်တော်တို့ရွေးကောက်ပွဲနေနေပေးစမ်းတယ်။တော့ဝင်ရောက်မဲ့ပုံကိုဒါကိုကျွန်တော်တို့ဘိုဟိုအောင်နိုင်ကြီးကုမ္ပဏီကအဆုံးဖြတ်ပေးပါလိမ့်မယ်
။ဂျားဖြတ်ရွှေကောက်ပွဲအတွက်ဒီနိုင်ငံတော်ဝန်လက်လက်နေရာ48နေရာစလုံးကို NLD ပါတီကဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းရှင်ပြိုင်ဖို့အစီအစဉ်ထားပါတယ်
။ကျွန်တော်တို့အဲ့ဒီအားတွေလုံနိုင်ဖို့လက်လက်နေရာမြို့နယ်တွေရဲ့အောင်နိုင်ကြီးအဖွဲ့တွေကိုကျွန်တော်တို့အများဆုံးဖွဲ့ဖို့စူးစမ်းနေတယ်။ဖွဲ့ပြီးရင်သူတို့ရွှေကောက်ပွဲအောင်နိုင်ကြီးလှုပ်ရှားမှုတွေသူတို့အောက်ခြေကနော်မြို့သက်ဆိုင်ရာမြို့နယ်တွေကစပြီးတော့လှုပ်ရှားမှာပါ
။ဒါပြင်ဒီ NLD ပါတီအဝင်အဖြစ်လျှောက်ရမှာဒီပါတီဝင်အသစ်ဖြစ်လျှောက်သူတွေအတွက်အထွေထူးမရှိပေမဲ့အရင်ပါတီဝင်ဟောင်းတွေကတော့ပါတီရဲ့စီကံနဲ့ညီဆွန်းခဲ့ခြင်းရှိမရှိဆိုတာကိုစစ်စစ်လက်ခံမှာဖြစ်တယ်လို့ဥညာဝင်းကပြောပါတယ်။NLD ပါတီအဝင်အဖြစ်ပြည်တွင်းထဲသာမကပြည်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေပါတီဝင်အဖြစ်ရှောက်လို့သူတွေကိုလည်းဒီ NLD ပါတီရဲ့ internet online တွေကနေတဆင့်ရှောက်လာပုံစံနဲ့အတူဒီကြေညာချက်တွေကိုလာမယ့်ရက်သက်ပတ်ထဲကနေစတင်တော့မယ်လို့ပြောပါတယ်
။အဲ့ဒီပြည်ရင်းစည်းကမ်းတွေအကြောင်းလည်းမရှိဘူး။ငါကကျွန်တော်တို့ NLD ရဲ့ပြည်ရင်းစည်းကမ်းတွေပဲ။အဲ့ဒီပြည်ရင်းစည်းကမ်းတွေနဲ့စီစစ်ရေးအဖွဲ့တစ်ဖွဲ့ကျွန်တော်တို့ဖွဲ့ထားပါတယ်။အကျိုးဥက္ကဋ္ဌဥတည်ဦးပါဝင်5ရောက်6လောက်ပါတယ်အဲ့ဒီစီစီရေးအဖွဲ့ကအဲ့ဒီကိစ္စတွေကိုကြိုက်ကြွယ်မယ်ကာမဘာမပြဿနာမရှိဘူးစီတာနဲ့ကြည့်ကြရမလို့တာတွေကတော့အများဆုံးကျွန်တော်တို့ပါတီဝင်အတိမတ်ကြည့်ကြတယ်ထုတ်ပေးပါ
ဒါကတော့ NLD ပါတီရဲ့ပြောခွင့်ရသူဥညာဝင်းပါရှင်။တခါဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအသုံးပြုထားတဲ့ခွတောင်းအမှတ်တံဆိပ်ကို88မျိုးဆက်ចောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီကသူ့ရဲ့တံဆိပ်နဲ့ဆင်တူနေတဲ့အတွက်ကော်မရှင်မှာကန့်ကွက်ထားတယ်လို့သတင်းတွေထွက်နေပေမဲ့ NLD ပါတီကိုဒီကိစ္စအတွက်ကော်မရှင်ကဘာမှအကြောင်းကြားတာမရှိဘူးလို့လည်းဥညာဝင်းကပြောပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြီးခဲ့တဲ့2011ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာနိုင်ငံရေးပါတီအဖြစ်ထူထောင်ခွင့်ချခဲ့ပြီးတဲ့နောက်ဒီဘာလ23ရက်နေ့ကနေပြည်တော်မှာရှိတဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်မှာပါတီမှတ်ပုံတင်ခဲ့ကြတာဖြစ်ပါတယ်ရှင်။